မြန်မာနိုင်ငံအတွင်းအထူးသဖြင့်စကိုင်းမကွေးနယ်မန္တလေးတို့မှာစစ်ကောင်စီဘက်ကရဲသားပြည်သူတွေအပေါ်လေးချောင်းတိုက်ခိုက်မှုတွေဖမ်းဆီးတပ်ဖြတ်မှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေတယ်လို့စကိုင်းတိုင်းဒေသခံတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကပြောပါတယ်အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာရှန်ဂရီလာဒိုင်ယလော့ဆွေးနွေးပွဲမှာလည်းဗြိတိန်အကြီးအကဲတန်တမန်ကမြန်မာနိုင်ငံအတွင်းမှာလက်တလောဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်
။ဂျွန်လ3ရက်နေ့ကစကိုင်းတိုင်းမင်ကင်းမြို့နယ်ကမင်္ဂလာပွဲတစ်ခုကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခဲ့ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ30ကျော်သေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့ကြပါတယ်။စစ်ကောင်စီတပ်တွေကရခိုင်ပြည်နယ်စစ်တွေမျိုးဂျိုင်းဖြူရွာကဒေသခံတွေကိုလည်းအစုလိုက်အပြုံလိုက်ပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဒေသရင်းသတင်းတွေနဲ့ဒေသခံတွေကပြောကြပါတယ်။မေလ17ရက်နေ့ကလည်းမြင်းမူမြို့နယ်လက်ထုတော်ချေးရွာကကလေးငယ်တွေအပါအဝင်ဒေသခံ30ဦးကိုစစ်ကောင်စီတပ်ကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံမြို့နယ်ကကြေးရွာတွေကိုလည်းစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးစစ်ကြောင်းတွေဝင်ပြီးတော့ကြေးရွာတွေကိုမီးရှို့တာဒေသခံတွေကိုတပ်ဖြတ်တာတွေဆက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းတွေကိုမေလ30ရက်နေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်ဒေသလူမျိုးရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲမှာအင်ဒိုပစိဖိတ်ဒေသဆိုင်ရာ UK ရဲ့အကြီးတန်းသံတမန် Anne Marie Trevelyan ကအခုလိုပြောခဲ့ပါတယ်။
Sadly, we are seeing civilians beset by abhorrent acts of violence, including airstrikes, shelling, and arson targeted at villages, homes.
မြန်မာနိုင်ငံကအရသာပြည်သူတွေအနေနဲ့ရွာအိမ်ကျောင်းတဲ့ဆေးရုံတွေကိုပြစ်မှတ်ထားတဲ့လေကြောင်းတပ်ခတ်မှုတွေအမြောက်တွေနဲ့ပြစ်ခတ်မှုမီးရှို့မှုတို့အပါအဝင်ဆက်ဆုပ်ဖွဲ့အကြမ်းဖက်မှုတွေနဲ့တော်ကဝင်နေတာကိုဝါးနေစွာမြင်တွေ့နေရပါတယ်မြင်းမုံနယ်မြင်းချမြို့နယ်တွေမှာတပ်တလောဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့အသက်ဆုံးရှုံးရတာဟာချိန်ကွဲစရာကောင်းပါတယ်။တာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးအထူးသဖြင့်စစ်အစိုးရအနေနဲ့အယက်သားပြည်သူတွေကိုအကာအကွယ်ပေးရအတွက်အဓိကဦးစားပေးဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်လို့ပြောဆိုတော်တာပါ။လက်ရှိစကိုင်းတိုင်းဒေသတွေမှာဒီ2024နှစ်စာမိုင်းကစလို့စစ်ကောင်စီကအနေနဲ့ရှင်လျေစစ်ကြောင်းတွေမှာအင်အားအလုံးရင်သုံးလာတယ်လို့အညာဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီနှစ်ထဲမှာပဲစကိုင်းဒေသကိုစစ်ကောင်စီကလေကြောင်းတပ်ခတ်မှုတွေလည်းပိုတိုးလာတယ်လို့ဆိုပါတယ်။ဒီလိုလေကြောင်းတပ်ခတ်မှုကြောင့်ဒေသခံတွေအများပြားသေချာကြရတယ်လို့96 soldiers ရဲ့တာဝန်ခံကအခုလိုပြောပါတယ်။
ဒီစစ်ကောင်စီဘက်ကနေပြီးတော့အင်အားသုံးပြီးတော့ဟိုစစ်ကြောင်းထိုးလာတာစိတ်လာရပေါ့နော်အပြီးရင်နောက်တစ်ခုက air strike လုပ်တဲ့ကိစ္စတွေတအားဟိုစိတ်လာရဲဘာလို့လဲဆိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကိုပေါ့နော်ဒီညီမတို့နေတဲ့နားပတ်ချလေပေါ့နော်နေတဲ့နားပတ်ချလေကရွာတစ်ခုပဲစစ်အိုအဲစထရိုက်လောက်သွားရဲ့လောက်သွားတော့သူတို့ကဘာလို့တာဂတ်ထားပြီးအဓိကလှုပ်ချင်တာလဲမသိပေမဲ့အဓိကထိတာကတော့ပြည်သူတွေထိသွားရဲ့ပေါ့နော်အစစ်ကောင်စီအနေနဲ့ကဟိုသိချင်တာပြည်သူတာဂတ်ထားနေရလားဒါမှမဟုတ်တော်လည်းရင်သမားကိုတာဂတ်ထားရလားဒါမှမဟုတ် तू ကတော်လည်းရင်သမားမှမဟုတ်ဘူးပြည်သူရောမိန်းကလေးရောကလေးပါမကြအကုန်တာဂတ်ထားနေတဲ့ပုံစံဖြစ်နေရပေါ့နော်အညာမှာဆိုလို့ရှိရင်အခုဆိုရင်အဲစထရိုက်ကတောက်လျှောက်ကိုလုံးအနေထားဆိုဂျီနိုဆိုက်လိုပုံစံတော့ဖြစ်နေရပေါ့အဲ့လိုအနေထားလေးရှိတယ်ဒေသခံတွေကအခုဆိုရင်စစ်ကြောင်းထိုးတာကိုပဲဟိုရှောင်ပြေးနေကြတဲ့အနေထားမဟုတ်တော့ဘူးဟိုဘယ်ချိန်လေးနဲ့ဘုံလာကြဲခံမလဲငါပြည်သူဆိုပြီးတော့ပေါ့ရော့နေလို့ရတဲ့အနေထားလေးမဟုတ်တော့တဲ့အခြေအနေဖြစ်နေတာပေါ့နော်ပြည်သူတွေမှာဟိုအိမ်လဲမီရှုခံရတယ်လေးနဲ့လည်းဘုံကြဲခံရတယ်စစ်ကြောင်းထိုးလို့လည်းမိသွားတဲ့အသက်ခံရတဲ့အခြေအနေဆိုအညာမှာတော့အများကြီးဟိုအခက်အခဲတွေကြုံနေတယ်စစ်ပြီးရှောင်နေလည်းအများကြီးများလာတယ်အကြီးမဲ့တွေလည်းပြည်သူတွေလည်းအများကြီးတိုးပွားလာတယ်ပြီးရအသက်ဆုံးရှုံးမှုတွေလည်းအများကြီးဟိုဖြစ်လာရပေါ့နော
်ပြီးခဲ့တဲ့နှစ်2023ဧပြီလ7ရက်နေ့ကလည်းစကိုင်းတိုင်းကပ်ဘလူခရိုင်ပစီကြီးကျေးရွာကပြည်သူအုပ်ချုပ်ရေးရုံးဖွံ့ဖွဲ့ကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ပါတယ်မြန်မာနိုင်ငံက CPT ပခါရီမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေအတွဲဆိုရင်ကြောင့်ကုလသမဂ္ဂကလည်းမကြာခင်ကသတင်းထုတ်ပြန်ထားပါတယ်